ဂရိနိုင်ငံကယူကရိန်းကို F-16 တိုက်လေယာဉ်ကင်တွယ်နိုင်ဖို့အတွက်လေ့ကျင့်ပေးမယ်လို့ယူကရိန်းသမ္မတကိုပြောကြားလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာတနင်္လာနေ့မှာဂရိနိုင်ငံကိုအေဒီမြို့ကိုရောက်ရှိခဲ့ပြီးညမှာဥရောပသမဂ္ဂနဲ့ဗောကန်ဒေသခေါင်းဆောင်တွေနဲ့အလို့သဘောညစာဆားခဲ့တယ်လို့ဂရိဝန်ကြီးချုပ်ယုံကပြောပါတယ်။ယူကရိန်းသမ္မတကအခုလိုပြောပါတယ
်။ Сегодня мы маем важливый результат для авиационной коалиции Рэтя. Возьмем участь в тренировании наших.
ဒီကနေ့ရေးချီတဲ့လေကြောင်းမဟာမိတ်တပ်ကိုကျွန်တော်တို့ဖွဲ့နိုင်ခဲ့ပါတယ်။ဂရိက F-16 တိုက်လေယာဉ်လေ့ကျင့်ပေးမှာပါ။ပါဝင်မှာပါ။ဒီကမ်းလှမ်းမှုအတွက်ထူးကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့လွတ်လပ်မှုကိုကာကွယ်ရမှာယူကရိန်းကိုကူညီဖို့ဆန္ဒရှိကြတဲ့အတွက်ဂရိဝန်ကြီးချုပ်နဲ့အဖွဲ့ကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောကြားသွားခဲ့တာပါ။ဆွေဒင်နယ်သာလန်နဲ့ဒိန်းမတ်တို့ကိုတွားခဲ့ပြီးတဲ့နောက်ဂရိစာယူကရိန်းသမ္မတဥရောပခီးစင်ရဲ့နောက်ဆုံးခရီးလည်းဖြစ်ပါတယ်။နယ်သာလန်နဲ့ဒိန်းမတ်တို့က F-16 တိုက်လေယာဉ်တွေပေးမယ်လို့သူ့ရဲ့ခီးစင်ပါကြေညာခဲ့ကြပါတယ်။ဂရိဝန်ကြီးချုပ်ဟာဘောကန်ခေါင်းဆောင်တွေနဲ့အင်္ဂါနေ့အထိတွေ့ဆုံနေတာပါ။တနင်္လာနေ့အလို့သဘောညစာစာပွဲကိုဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာဗွန်ဒယ်လီယန်နဲ့ဥရောပကောင်စီအကြီးအကဲချားလ်စ်မစ်ရှယ်ဆာဘီယာမော်လ်ဒိုဗာမွန်တီနီဂရိုနဲ့ရိုမေးနီးယားနိုင်ငံတွေရဲ့သမ္မတတွေကိုဆိုဗိုမာစီဒိုနာဘူလ်ဂေးရီးယားနဲ့ခရိုအေးရှားဝန်ကြီးချုပ်တွေနဲ့ဘော့စနီးယားဟာဇီဂိုဗီနာကဝန်ကြီးများကောင်စီအမျိုးသမီးဥက္ကဋ္ဌတွေနဲ့တက်ရောက်ခဲ့ကြတယ်လို့ဂရိဝန်ကြီးချုပ်ယုံကပြောကြားပါတယ်။